မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းလိုက်တဲ့မြန်မာစစ်တပ်ကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူညုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်တယ်ဆိုပြီးအမိန့်ဥပဒေတရားထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ၃ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီဥပဒေအရမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်권ကိုအကာအကွယ်ပေးထားတဲ့ပြောင်းလဲချက်တွေကိုရပ်ဆိုင်ထားရမယ်လို့ဆိုပါတယ်။ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြသူတွေကိုနိုင်ငံအနှံ့အညီနဲ့ပိုင်းတွေမှာလိုက်လံဖမ်းဆီးနေတဲ့သတင်းတွေထွက်ပေါ်နေတဲ့ချိန်မှာဒီဥပဒေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။စေအိုချိုရေးကောင်စီကထုတ်ပြန်ချက်မှာမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလက်လက်ခွင့်ကိုအကာအကွယ်ပေးရေးဥပဒေပုံမှန်၅ပုံမှန်9နဲ့ပုံမှန်8တို့ကိုရပ်ဆိုင်ထားရမှာဖြစ်ကြောင်းဖော်ပြထားပါတယ်။အခြေခံဥပဒေပုံမှန်420အရအခုလိုနိုင်ငံသားတွေကိုပေးထားတဲ့အခွင့်အရေးကိုရုတ်သိမ်းတာလို့လည်းပြောပါရယ်မြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးရေးဥပဒေပုံမှန်5အရနိုင်ငံသားတူတူတယောက်ရဲ့အိမ်တွင်ဝင်ရောက်ရှာဖွေတာနဲ့ဖမ်းဆီးတာတွေလုပ်ရင်ရက်ွက်ကျေးရအုပ်ချုပ်ရေးအဖွဲ့တွေကတာဝန်ရှိသူအနည်းဆုံး2ဦးတက်တည်အဖြစ်လိုက်ပါဖို့လိုအပ်ပါတယ်ပုံမှန်9အရတော့တရားရုံးရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားတူကို24နိုင်ငံထက်ကျော်ပြီးဖန်စီထောက်ခွင့်မရှိသလိုပုံမှန်ရှိအရာတော့တည်ဆဲဥပဒေနဲ့အညီခွင့်ပြုမေးခွင့်ပြုချက်တွေနဲ့ဝရမ်းတွေပါပါရှိပဲနိုင်ငံသားတူရဲ့အိမ်ထဲဝင်ရောက်ပြီးပစ္စည်းရှာဖွေသိမ်းဆည်ရတဲ့နဲ့လူကိုဖန်စီတာတွေမလုပ်နိုင်ပါဘူးနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှု privacy ကိုအကာအကွယ်ပေးဖို့အတွက်နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုများကိုကာကွယ်ပေးရေးဥပဒေကိုပြောင်းလဲရတာလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်2019ခုနှစ်မတ်လ10ရက်နေ့မှာပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ